ီနေ့ဒီတက်မတော်ကဒီသတင်းသမားနဲ့လူပုဂ္ဂိုလ်ရှေ့ဦးပေါ်ဆွဲဆိုထားတဲ့အမှုတွေကိုရုပ်သိမ်းလိုက်တဲ့အပေါ်မှာသတင်းမီဒီယာကောင်စီအဖွဲ့ဝင်တအူးအနေနဲ့ဒီပေါ်မှာဘယ်လိုသဘောထားမှတ်ချက်မျိုးပေးချင်ပါလဲရှင
်အခုလိုရုပ်သိမ်းပြီးတာကိုကျွန်တော်တို့ကြိုးတိုးရပါတော့ဒါဖြစ်ပင်ဖြစ်ထိုက်တဲ့ဟိုလမ်းကြောင်းမျိုးဖြစ်လာတဲ့အတွက်ကျွန်တော်တို့ကြိုးတိုးရဲဒီလိုမျိုးဟိုဒါအစဉ်လာတစ်ခုပေါ့လေဆိုလိုချင်တာတော့နောက်တစ်ခုကတော့ဟိုနောက်လေဒီလိုမျိုးဖမ်းဆီးတာမျိုးမဖြစ်စေချင်ဘူးပေါ့နော်ကြေတနာကိုတဲ့မီဒီယာကောင်စီနဲ့ဖြစ်စေဒီလိုမီဒီယာနဲ့ဖြစ်စေတရားရဖြစ်စေညှိနှိုင်းဖြစ်ခြင်းတဲ့ဟာမျိုးပဲဖြစ်စေခြင်းနဲ့နောက်တော့ဒီ18တက်လို့ကိစ္စမျိုးလဲပြစ်ဒဏ်ကြခံသွားရမယ်ဆိုရင်ပြစ်ပေးခံရမယ်ဆိုရင်ဒီဟာမကောင်းတဲ့အစဉ်လားအလုံးပေါ်မှာမကောင်းတဲ့အစဉ်လားဖြစ်သွားမယ်နေသားမျိုးကိုတောင်းလဲနိုင်တဲ့အတွက်ဟိုကျွန်တော်တို့တော့စိုးစိုးတယ်လို့ပဲပြောမှာ
ဟုတ်ကဲ့ရှင်ဒီဟာကရောဒီသတင်းမီဒီယာကောင်စီရဲ့ညှိနှိုင်းမှုရဲ့ရလတ်လို့ပြောလို့ရမလားရှင
်အဲ့လိုတော့မဟုတ်ဘူး18တက်ကိစ္စကျွန်တော်တို့စာပေးဖို့အကြောင်းကြားတယ်သို့တော့အကြောင်းပြန်ကြားခြင်းမရှိခဲ့ပါတော့။ဥတော်မင်းစေကိစ္စတော့ဘာလို့ဥတော်မင်းစေကိစ္စတော့ညှိနှိုင်းခဲ့တယ်။သို့တော်လည်းသူတို့အဲ့ချိန်မှာဒီဘက်ကတောင်းပန်မဲ့စာသားပေါ့လေ။အဲ့ဒီဟာလုံလောက်မှုမရှိဘူးလို့သူတို့ယူဆတော့သူတို့ကတရားစွဲတဲ့အဆင့်ရောက်သွားတယ်။သို့တော်အခုမှအဲ့ဒီဟာတွေအလုံးတလက်စားတဲ့အကုန်လုံးကိုပြေးပြေးပြေးဆိုတော့ဒီဟာကတော့ဖြစ်ပင်ဖြစ်တတ်တဲ့အာမျိုးဖြစ်လာတော့နော်။ကောင်းချီရဲ့ညှိနှိုင်းမှုကြောင့်ဒီရက်လက်ထွက်လာတယ်လို့ကတရားပြောဖို့ကတော့အဲ့ဒါတော့ပြောဖို့မသိတော့တရားဆက်နွယ်မှုတော့မရှိဘူး။ဒါကသူတို့ဘက်ကတမတော်ဘက်ကစုံစမ်းချက်တစ်ခုပေါ့လေ။အနေထားတစ်ခုမှသူတို့စုံစမ်းချက်လို့ပဲပြော
ဟုတ်ကဲ့ပါရှင်အခုတက်မတော်ကတော့ဒီသတင်းမီဒီယာသမားတွေပေါ်မှာဒီအမှုကိုရုပ်သိမ်းပေးတာမျိုးရှိရယ်ဒါပေမဲ့ဒီရန်ကုန်တိုင်းစိုးရွားကတော့11သတင်းစာကိုဒီဒေါက်တာတန်းထွတ်အောင်နဲ့ဟိုကိုဝေဖြိုးတို့ဆွဲထားတဲ့အမှုကလည်းရှိနေသေးတယ်ပေါ့နော်ဒီပေါ်မှာရောဒီစာနယ်ဇင်းကောင်စီနေနဲ့ဘာတွေဆက်ပြီးဆောင်ရွက်သွားဖို့ရှိမလဲဒီလိုမျိုးပေါ်မှာရောဘယ်လိုမျိုးများသဘောထားမှတ်ချက်ပေးခြင်းလဲပေါ့
ရန်ကုန်တိုင်းစိုးရွားလည်းငကိုတွေကဒီလိုပုံမှန်မျိုးနဲ့6ကဒီလိုမျိုးနဲ့မစွဲသင့်ဘူးကျွန်တော်မြင်တယ်ပေါ့နော်ဆိုတော့အခုလည်းအဲ့ဒီအမြင်တိုင်းပဲရှိပါတယ်ဒီကိစ္စကသောသောကကြီးမဟုတ်ပနဲ့ဟိုတခြားသောသတင်းမီဒီယာဥပဒေမျိုးနဲ့တာလင်းဆွဲမစင်ဟိုဆွဲပေါ့နော်ဆိုတော့အခုတက်မရောလောက်တဲ့ဟာကရန်ကုန်တိုင်းသူကပို့လေဒါပြန်သုံးသက်စရာဟိုနမူနာတစ်ခုလို့ကျွန်တော်တော့အဲ့လိုပဲဆိုအဲ့လောက်ပဲမှတ်ချက်ပေးခြင်းပါနော
်ဟုတ်ကဲ့ပါဦးမြင့်ကျော်ရှင် RFA ကကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါ